ဖေဖော်ဝါရီ28ရက်နေ့ကနိုင်ငံတော်မှမှတပြိုင်တည်းထဲလုပ်ခဲ့ကြတဲ့စစ်အာဏာရှင်ဆန့်ကျင်ရေးအထွေထွေသပိတ်အတွင်းတနင်္သာရီတိုင်းဒဝယ်မြို့မှာအနည်းဆုံးလူငယ်၄ဦးသေဆုံးခဲ့တာပါ။မတ်လ၄ရက်ကြာသပတေးနေ့ကလည်းဒဝယ်မှာလုံခြုံရေးအင်အားထပ်မံတိုးချလာပြီးဖိနှိပ်မှုပြင်းထန်နေပေမဲ့သူတို့ကတော့စစ်အာဏာရှင်စနစ်အဆုံးသတ်သွားရေးအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ဒဝယ်မြို့အထွေထွေသပိတ်ကော်မတီဝင်ကိုမင်းလွင်ဦးက VOA ကိုပြောပါတယ်။
ဒီကကျွန်တော်တို့ဒဝယ်ကဟိုနရှင်းနေနေလောက်ပါကျွန်တော်တို့ကကောင်းကောင်းဟိုအပြတ်နေနေတယ်ကိုခံလိုက်ရတယ်ပေါ့အဲ့မှာကျွန်တော်တို့ရေကို၄ရက်လောက်ကြာဆုံးသွားတယ်ပြီးတော့တော်များများအနံ့ရသွားတယ်လူတွေအများကြီးရှိတာပေါ့ဗျာဟိုဒီနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဟိုနရှင်းနေမှာကြာဆုံးသွားတယ်ကိုကိုလင်းဦးဆိုတဲ့ရေကိုတရားဥစည်းကိုကျွန်တော်စင်ကြောင်းတစ်ကြောင်းကနေပြီးတော့ခြေတဲ့လေးယူတဲ့အခါမှာကျွန်တော်တို့ရေယူဖို့လေးပါနေဖြူခွဲရရင်ရှိတယ်ပေါ့ဒီနေ့ကြီးလည်းသူကကျွန်တော်တို့ကိုဖြူခွဲဖို့ဆိုပြီးတော့အရာတွေထပ်ဖြီးထားတာအများကြီးရှိတယ်ဗျာကျွန်တော်တို့လူစုခွဲတယ်ကျွန်တော်ပြန်ထွက်တယ်ပြန်ထွက်ပြီးတော့ကျွန်တော်တို့စစ်ကြောင်းထွက်တဲ့နေရာမှာကျွန်တော်ပြန်လာဆုံးတဲ့အခါသူတို့ကနေရာယူပြီးတော့ဖြုတ်ခွင်းဖို့လို့လုပ်လာတာရှိတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်အင်အားကကျွန်တော်အင်အားရွှေသွားတာမဟုတ်ဘူးကျွန်တော်တို့စစ်ကြောင်းမှာခြေတက်ရရင်နှုတ်ဆူတာပဲရှိတယ်ဗျာဆက်လက်ပြီးတော့ကြောင်းလာရှင်ပြည့်ရတဲ့ကျွန်တော်ခြေတက်ဖို့ကျွန်တော်တို့ကစဉ်းစားသတ်ပြီးသားဖြစ်တယ်ပေါ့ဗျာအခုဆိုလို့ရှိရင်ရက်တန်ဖွဲ့ဝင်တွေဘက်ကလည်းဟိုလူငယ်ရက်တန်သားတွေတော်တော်များများစီရင်လုပ်လာတာရှိတယ်ဒီရက်ပိန်တော်တွေမှာတော့တော်တော်များများလုပ်လာတာရှိတယ်ပေါ့ဗျာ
အလားတူတနင်္သာရီတိုင်းဘိမ့်မြို့မှာလည်းကြာသပတေးနေ့ကတပိတ်စစ်ကြောင်းတွေဖြိုခွဲခံရပေမဲ့ထိခိုက်ကြဆုံးမှုနည်းရအောင်နှီးပြူဟာပြောင်းလှုပ်ဆောင်နေတယ်လို့ဘိမ့်မြို့တပိတ်ကော်မတီဝင်မတ်စင်မာမိုးကပြောပါတယ
်ဒီနေ့ချိန်တွေကတော့ညီမတို့တပိတ်စစ်ကြောင်းတွေကိုလာပြီးတော့ဖြိုခွဲတာရှိတယ်ဖြိုခွဲတယ်ဆိုတော့ညီမတို့ကကြိုပြီးတော့ရှောင်လိုက်ပါတယ်သူတို့နဲ့လွဲအောင်တွားလိုက်ပါမနေရတော့လို့မျိုးအိမ်ထဲတွေဝင်နေရိုက်တယ်ဖမ်းဆီးခေါ်ဆောင်ရတယ်ရှိတယ်ရှင်အတူရောတော့ဘိမျိုးရဲ့တဝဲစုရက်ွက်ပါရှင့်ပြီးတော့ဟိုတနေ့ကလည်းအဲ့စစ်ကြောင်းမှာဖြိုခွင်းခံရတာရှိတယ်ဟိုထိခိုက်တရတဲ့အများကြီးရတယ်ဆိုတော့လေလူတွေကြောက်အောင်မှာဆိုတာနဲ့နည်းနည်းတော့ပြောင်းလိုက်တဲ့ပုံစံပဲဒီဘက်မှာစစ်တပ်ကပိတ်မယ်ဆိုလို့ရှိရင်ဟိုဘက်ကိုပြောင်းသွားဟိုဘက်ကိုပြောင်းသွားဒီလိုမျိုးပြောင်းလာတော့ကျွန်တော်တို့ကမျိုးအနက်ပါပဲဒီမှာဘိမှာရှိရက်ွက်တရတပိတ်စစ်ကြောင်းမရောက်တဲ့နေရာမရှိဘူးအခုတရက်နှစ်ရက်ကျိုခွင်းခံရပြီနောက်ပိုင်းလူကြီးတွေကထွက်မလာတော့ဘူးလူငယ်တွေပဲထွက်နေကြတယ်အဲ့လိုမျိုးဒါပေမဲ့လူငယ်တွေစိတ်ထဲမှာတော့သူတို့ကဘရောမှမနာဘူးသူတို့ရတဲ့အနေနဲ့လုပ်မယ်လို့တော့အဲ့လိုမျိုးတော့တွေးရတယ်ရှင်ဒီအာဏာရှင်မပြုတ်မကြမချင်းတိုက်ဝါမယ်လို့တော့ကျွန်မပြောနိုင်တယ
်ဝန်ကြီးနယ်မော်လွယ်မြို့မှာဆိုရင်လဲစစ်တပ်နဲ့ရဲကဖေဖော်ဝါရီ၄ရက်နေ့မှာတပိတ်စစ်ကြောင်းတွေကိုလိုက်လံဖြိုခွင်းတာရှိသလိုစားနပ်ရိက္ခာလူယူတာဆိုင်ကယ်ကားတွေရိုက်ခွဲဖျက်ဆီးတာတွေရှိကြောင်းစီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့ပညာရေးဝန်ထမ်းတဦးကပြောပါတယ်
မနေ့ကတော့ကလေးတယောက်သေသွားတဲ့အတွက်ကြောင့်မလို့မြို့ကန်ကတော့တော်တော်လေးကိုအုံကြွားတယ်တော်တော်လေးနဲ့ဒေါသထွက်ကြတယ်ဒါပေမဲ့တနေ့တနေ့လုံနိုင်ကြပါတယ်ဒီနေ့ဖို့လဲဒါပေမဲ့ဒီနေ့အချိန်ကြီးကတော့အဲမောင်ငန်သေးမှဆိုလို့ရှိရင်အတလွတ်ကြီး property နဲ့ပြစ်တယ်ပေါ်ရဆိုင်ကိုနောက်ပြီး cycle တွေကိုတွန်းလဲကားမှန်တွေကိုရိုက်ခွဲတယ်အဲလိုမျိုးသူတို့ရဲ့သွေးစုနေမှုကိုတွေးနေရတယ်လေပြီးတော့သူတို့ရိတ်ခါတွေညာပြတ်လက်နေလားမသိဘူးဈေးရှိတာရောမောင်ငန်သေးကိုအဲကရိတ်ခါတွေကိုပေါ့နော်တို့ယူသွားတယ်စိတ်နှကောင်တို့မပြောခိုင်းတို့အဲ့လိုလုသွားတဲ့သဘောပေါ့နော်သူတို့ဘက်ကအင်အားသုံးတာကအဲစနိုက်ပါလည်းပါတယ်ပြောရင်စနိုက်ပါရအဲ့လိုရက်ွက်မှရှိရဲ့အတိုင်းအမြင့်နေမှနေရာယူထားတယ်နောက်ပြီးတော့ရဲကားတွေပေါ့ရဲကားတွေကပိတ်ဖန်တယ်ဒါပေမဲ့တပိတ်စစ်ကြောင်းကတော့ပထမစုရက်ကိုကြီးညာလာတာကတော့ဈေးကျုပ်ပေါ့ဈေးကျုပ်မှမဟုတ်ပဲနဲ့ခိုင်းကွင်းမှာလှည့်တယ်လှည့်တော့သူတို့ရောက်လာတဲ့ခါကျတော့မျိုးကန်နေရနေပြီးတော့ရက်ွက်ကလူတွေကအကြောင်းကြားပေးတဲ့အတွက်ကြောင့်မလို့ပေါ့နော်လွတ်လွတ်ကျွတ်ကျွတ်နဲ့လူစုခွဲလိုင်းနိုင်နေပေါ့ဒါတမ်းမဲ့လည်းတပိတ်ကဒါကနားလိုက်တာမဟုတ်ဘူးပေါ့နော်နောက်နေ့လည်းဆက်ထွက်နေမှာပဲနေ့တိုင်းကတော့ထွက်နေမှာပါပဲ
ဆန္ဒပြဝဲတွေအတွင်းစစ်တပ်နဲ့ရဲရဲပြစ်ခတ်နေနေမှုကြောင့်မြန်မာနိုင်ငံတဝမ်းမှာဒီကနေ့အချိန်ထိတည်ဆုံးသူ50တက်မနည်းရှိလာပြီဖြစ်ပြီးဖြိုခွင်းမှုအတွင်းဒဏ်ရာရသူအများအပြားရှိခဲ့ပါတယ်ခင်ဗျာ